ပြည်ထဲမှာကိုဗစ်ရောဂါပိုးကူးစက်ခံရသူတွေများလာလို့ကိုဗစ်တက်တရားလိုင်းစနေပြီလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲကိုဗစ်ကာကွယ်ဆေးထိုးထားပြည်သူတယောက်ကိုဗစ်ရောဂါနောက်တစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။မန္တလေးမြို့တော်စီပင်တရားရေးကော်မတီကကာကွယ်ဆေးအပြည့်အဝထိုးထားပြီးတဲ့ဌာနမှုတူမှအခုလိုကိုဗစ်ပိုးတွေ့ရှိခဲ့တာပါ။အတူပြည်လူနာတွေပြန်များလာလို့ကိုဗစ်စီးကမ်းချက်တွေကိုအလေးထားဖို့တိုက်တွန်းမှုတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မဆွမွန်ကပြောပြပါမယ်ခင်ဗျာ။
မန္တလေးမြို့တော်စီပင်သားရဲကော်မတီကဌာနမှုတူဟာတာမန်နေမကောင်းဖြစ်တာကနေသူ့မှာကိုဗစ် -19 ရောဂါရှိမရှိစစ်ဆေးခဲ့တာမှာတော့ကိုဗစ် -19 ပေါ်ဇတစ်ဖြစ်ခဲ့ပါတယ်။သူဟာအိန္ဒိယကနေလာတဲ့ကိုဗစ် -19 ကာဝယ်ဆေးကိုနှစ်ကြိမ်ထိုးထားပြီးသူဟာသူနဲ့အတူမိသားစုဝင်တွေကကိုဗစ် -19 ရောဂါပိုးကူးစက်ခံရပါတယ်။ဒါပေမဲ့စိုးရိမ်စရာအခြေအနေမှာမရှိဘူးလို့မန္တလေးတိုင်းပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာဝင်းနိုင်က VOE ကိုပြောပြပါတယ်။
ကကွယ်ဆေးကဆိုတော့အိန္ဒိယနဲ့ရှေ့ဘက်ရှိရတယ်ကျွန်တော်ကြီးကနော်အိန္ဒိယကကွယ်ဆေးမျိုးထိုးတာတော့ပေါ့ထိုးတာတော့သူရဲ့ဒီဘာကကကွယ်ဆေးက 80% ပဲကျွန်တော်ကဟိုအဖြစ်ကြီးရှိတာ။ 20% ဆိုတာလည်းကျွန်တော်ကဟိုအဖြစ်ကြီးဘောကကွယ်ဆေးကအောင်ရမအောင်ပါပေါ့။အဲကြောင့်လို့အဲ့ဒီ 20% ဒီမှာပါသွားလာလို့ဖြစ်မှာပေါ့။သိကြမရှိပါဘူးသူတို့လည်းတာမန်ဘာမှလည်းလက္ခဏာမပြဘူးနော်ဖြားတာလေးနည်းနည်းလေးကြာသေးတယ်လေ။ကိုဗစ်ကိုဆက်လိုက်လို့ပေါ့စစ်ဆက်လာတယ်။တနက်နေ့ကိုကွန်တရီနဲ့ကျွန်တော်ကုန်ဆက်လာတယ်။အဝင်ကြီးထိုးတိုင်းဝန်အဖြစ်ဖြစ်လာတော့မဟုတ်ဘူး။ထိုးတာချင်းဒီမထိုးတာလည်းအများကြီးကောင်းပါတယ်ကျွန်တော်လည်းပောက်ပါတယ်
။ဗြိတိန်နိုင်ငံအောက်စဖို့တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲစမ်းသပ်ထားတဲ့ဆေးကိုတော့အိန္ဒိယနိုင်ငံမှာကိုဗစ်ကြီးဆိုပြီးတော့ထုတ်လုပ်ပါတယ်။ဒီဆေးကနှစ်ကြိမ်အပြည့်အဝဆေးထိုးထားတယ်ဆိုရင်ကိုဗစ် -19 ကပ်ရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့စမ်းသပ်တွေ့ရှိထားတာပါအခုလိုမျိုးကိုဗစ် -19 ကာကွယ်ဆေးအပြည့်အဝထိုးပြီးသူတွေမှာရောဂါပိုးရှိနိုင်တာကနိုင်ငံတချို့မှာဖြစ်စဉ်တွေရှိခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတော့ဒါဟာပထမဆုံးအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်မွန်ပြည်နယ်မော်လမြိုင်မြို့မှာလည်းဒီကနေ့မှာတော့အသက်62နှစ်နဲ့86နှစ်အရွယ်အသက်ကြီးပိုင်းတွေကိုဗစ် -19 ကူးစက်ခံရတာကြောင့်သေဆုံးခဲ့ရပါတယ်သူတို့မှာယောဂအခန်းကြီးရှိလို့ဆေးရုံလာတက်ကြတာကနေတဆင့်ကာယောဂတန်မြားကြောင့်ဆစ်ဆေးတဲ့အခါမှာတော့သူတို့မှာကိုဗစ် -19 ကူးစက်ခံထားရတယ်ဆိုပြီးကိုဗစ်လူနာတွေအဖြစ်နဲ့အတည်ပြုခံထားရသူတွေဖြစ်ပါတယ်မြန်မာနိုင်ငံမှာဆရာနာမသိခင်ဖေဖော်ဝါရီလမတိုင်ခင်ကကိုဗစ် -19 ယောဂတန်မြားရှိတဲ့သူဘယ်သူကိုမဆိုဆစ်ဆေးနိုင်ခဲ့ပေမဲ့လို့အာဏာသိမ်းပြီးလိုက်တဲ့နောက်မှာတော့စီရီယန်အကြမ်းမဖက်လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေတော်တော်များများပါဝင်ခဲ့လို့ကိုဗစ် -19 ယောဂါပိုးစစ်ဆေးနိုင်မှုမှာအားနည်းခဲ့ပါတယ်။ကိုဗစ်တတိယလိုင်းဒဏ်ခံနေရတဲ့ထိုင်းနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မွန်ပြည်နယ်မှာတော့ထိုင်းနိုင်ငံကနေပြန်ဝင်လာသူတွေထက်ပြည်တွင်းကူးစက်မှုနှုန်းကတိုးလာနေပါတယ်။ဒါကြောင့်ကပ်ရောဂါကူးစက်မှုကာကွယ်နိုင်ရေးစီမင်းစည်းကမ်းတွေကိုစနစ်တကျလိုက်နာဖို့လိုနေပြီလို့မွန်ပြည်နယ်လူမှုကယ်ဆယ်ရေးအဖွဲ့ရဲ့တာဝန်ရှိသူက VOE ကိုပြောပါတယ်
။နောက်ပိုင်းစစ်ဆေးတွေ့ရှိရတာကဒီလူရပြန်နေမဟုတ်ဘဲနဲ့ဒီပြည်ပကလူနာတွေပဲဖြစ်နေတာပေါ့။ကျမလူနာရဖြစ်တဲ့အခါကျတော့ဒီပိုးကလည်းဟိုအပြင်မှာတက်ပြီးတော့ဟိုဟာပြက်ွားနေနိုင်ပါတော့ပြက်ွားနေနိုင်တဲ့အခါကျတော့ပထမလိုင်းနဲ့ဒုတိယလိုင်းနဲ့ကျွန်တော်တို့ရဲ့အဲတဲ့ခံမှုပါပြီအေးဒီတတိယလိုင်းကအတွက်စီမင်းစကန်ထပ်ထုတ်တဲ့အခါကျတော့အခုဒီလူတွေပဲတုံးကားရောက်မှာဆိုတော့ကျွန်တော်အခုအနေထားနဲ့သလိုရှင်းတော့မက်စေပါလေးတွားလာပြီးတက်ပြီးတော့တနေ့ကတက်စင်တွားလာဖို့တော့ဟိုပြောချင်တာပေါ့နော
်ကျမ်းမာရေးနဲ့အားကစားဝင်ကြီးဌာနရဲ့ဂျွန်လ13ရက်နေ့ည8နာရီထုတ်ပြန်ထားတဲ့စာရင်းအရဆိုရင်တော့ပြည်တွင်းမှာကိုဗစ်အတည်ပြုလူနာ383ဦးနဲ့သေဆုံးသူ3ဦးရှိနေပါပြီ။အတည်ပြုလူနာအများဆုံးကတော့ရန်ကုန်တိုင်းနယ်ကဖြစ်ပါတယ်။စုစုပေါင်း226ယောက်မှာတော့211ယောက်ကလှဲကူးမြို့နယ်တွေကဖြစ်ပါတယ်ရှင်
။မဆွမွန်ပြောပြပေးခဲ့တာပါခင်ဗျာ။